ကမင်းနိုင်ငံကိုလိုမြို့မှာနေတက်ကူအကျိုးညကဖြစ်သွားခဲ့တဲ့အမျိုးသမီးတွေအပေါ်လိမ့်မိုင်းဆိုင်ရာစော်ကားမှုတွေနဲ့လူရဲမှုတွေကိုရာနဲ့ချီတဲ့လက်ရဆွမ်းအဖွဲ့ဝင်တွေချီတက်ဆန္ဒပြခဲ့ကြပါတယ်။အဲဒီတိုက်ခိုက်မှုတွေကိုမြောက်အာဖရိကနဲ့အာရဗ်လူမျိုးတွေကလှုပ်ဆောင်ခဲ့တယ်ဆိုတဲ့ပြောဆိုမှုတွေကြောင့်လူမှုကြီးကြပ်ရေးဆိုင်ရာဥပဒေကိုတင်းကျပ်စွာချမှတ်လှုပ်ဆောင်ဖို့တောင်းဆိုမှုတွေထွက်ပေါ်လာပါတယ်။ရှစ်ပြောင်းနေထိုင်권ပေးတဲ့ဥပဒေကိုဆန့်ကျင်ကြတဲ့ရာနဲ့ချီတဲ့ပကြီးဒါလှုပ်ရှားမှုအဖွဲ့ဝင်တွေစနေနေ့ကအလန်နေနဲ့နဖူးစည်းစာရန်တွေကင်ပြီးတော့ချီတက်ဆန္ဒပြခဲ့တဲ့တစ်ချိန်တည်းမှာပဲသူတို့နဲ့မလမကမ်းမှာလက်ဝဲရင်အုပ်စုတွေကတံပြန်ဆန္ဒပြဝဲတွေပြုလုပ်ခဲ့ပြီးအမျိုးသမီးတွေအပေါ်အကြမ်းဖက်မှုဆန့်ကျင်တဲ့အုပ်စုတွေကလည်းချီတက်ဆန္ဒပြဝဲတွေတစ်ချိန်တည်းမှာပြုလုပ်ခဲ့ကြပါတယ်။ကိုလိုမျိုးရဲ့အဓိကဘူရာယုံမှာရာနဲ့ချီတဲ့ရဲတပ်ဖွဲ့ဝင်တွေကိုချထားခဲ့ပြီးဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့အကြားထိတ်တက်ရင်ဆိုင်မှုအနည်းငယ်ဖြစ်ပွားခဲ့တယ်လို့ဆိုပါတယ်။ကိုလိုငွင့်လျှောက်ထားပြီးရာဇဝတ်မှုကျူးလွန်သူတွေကိုလော်လယ်ကူကူညှဉ်းပယ်လို့ရနိုင်မဲ့လူမှုကြီးကြပ်ရေးဆိုင်ရာဥပဒေသစ်ကိုဂျာမန်ဝန်ကြီးချုပ်အင်္ဂလာမာခဲကစနေနေ့မှာအဆိုပြုတင်သွင်းခဲ့ပါတယ်။နေတိကူအကျိုးညကကိုလိုမျိုးကအဓိကဘူရာယုံရှိမှာအမျိုးသားတထောင်လောက်ကအမျိုးသမီးတွေကိုဝိုင်းထားပြီးသူတို့ရဲ့ပိုင်ဆိုင်မှုတွေကိုလူယူတာလိမ်မိုင်းဆိုင်ရာစော်ကားတာတွေပြုလုပ်ခဲ့တယ်လို့ဆိုပါတယ်။